ယူကရိန်းနဲ့ရုရှားတပ်ဖွဲ့တွေရဲ့ဒီကနေ့တိုက်ခိုက်မှုတွေအတွင်းတချို့ထိခိုက်မှုတွေရှိတဲ့ကြောင်းနှစ်ဖက်အပြန်အလှန်သတင်းထုတ်ပြန်ပါတယ်။ရုရှားသိမ်းပိုက်ထားတဲ့ခရိုင်းမီးယားဒေသမှာယူကရိန်းရဲ့မစ်ဆိုင်းတုံးထိရာကကလေးတူပါဝင်နှုတ်သေဆုံးပြီး20ကျော်တန်ရာကြောင်းရုရှားစစ်ရေးကခန့်ထားတဲ့အုပ်ချုပ်ရေးမှူးကပြောပါတယ်။ဆာဗာစတိုပိုအရက်မှာတိုက်ခိုက်ခံရမှုကြောင့်နှစ်နှစ်သားကလေးတူပါဝင်အရက်သားနှုတ်သေဆုံးတဲ့ကြောင်းဒေသခံတာဝန်ရှိသူတွေကိုကိုးကားပြီးအုပ်ချုပ်ရေးမှူးမီခိုင်ရက်စဖိုဇာယက်ကတယ်လီဂရမ်လူမှုကွန်ရက်မှာသတင်းထုတ်ပြန်ခဲ့တာပါ။ထိခိုက်တဲ့အရအရာတွေကြောင့်စေကုသပေးရတဲ့သူ22ယောက်ရှိတယ်လို့လည်းပြောဆိုထားပါတယ်။အချိန်မှာပဲယူကရိန်းရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ကာကိမှာအရက်ဖက်စာအုပ်တစ်ခုရုရှားရဲ့တိုက်ခိုက်မှုကြောင့်နှုတ်သေ50ကျော်ထဏ်ရရတယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောဆိုထားပါတယ်ခင်ဗျာ။